ပြီးခဲ့တဲ့တောက်ကြနေကစတင်ခဲ့တဲ့တူရကီနိုင်ငံရဲ့မအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုအပြီးအစိုးရကထောင်ထဲချီတဲ့လူတွေကိုဖမ်းဆီးလိုက်ပါတယ်။ဒီထဲမှာစစ်သားနဲ့အရာရှိပေါင်း 2,800 ကျော်ပါတယ်လို့အစိုးရအရာရှိတွေကပြောပါတယ်။ဒီလိုအာဏာသိမ်းဖို့ကြိုးပမ်းခဲ့သူတွေဟာပြည်သူလူထုနဲ့စစ်တပ်ရဲ့ထောက်ခံမှုကိုကြိုတင်ခိုင်မာအောင်မလုပ်ဘဲနဲ့လက်တက်ဆန်တက်ခဲ့တာလို့တုံ့တက်သူတွေကဆိုပါတယ်။ VOA တင်ထောက် Jimmy Tedmia ရဲ့ရေးသားချက်ကိုအခြေခံပြီးတော့ဦးကျော်စန္ဒကတင်ပြထားပါတယ်ရှင်။
တူရကီသမ္မတအာရိုဂန်ကဒီပုံမှန်မှုကတူရကီစစ်တပ်သန့်စင်ရေးလွတ်ထန်အောင်ဖျားသိခင်ကပေးအပ်လာတဲ့လက်ဆောင်ဖြစ်တယ်လို့ဆိုပါတယ်။သူ့ရဲ့အာဏာပူခိုင်မာရေးနဲ့စစ်တပ်ကသံဘကသူ့ကိုဆန့်ကျင်တဲ့တခြားသူတွေကရှင်းတော့မယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်။အခုခါစစ်သား3000ကျော်ကိုဖမ်းဆီးကြပြီးဗိုလ်ချုပ်ကြီး9ယောက်နဲ့ဗိုလ်မှူးကြီး29ယောက်တို့ကိုရာထူးဖြုတ်လိုက်ပါတယ်။အာဏာသိမ်းရမှာဒီအရာစီးရေးပါမပါအတိအကျမသိရသေးပါဘူး။ဒါအပြင်တရားစုကြီး2900ကိုဖယ်ရှားလိုက်ပြီးထိတ်တန့်တရားရုံးအရာရှိ200ကိုလည်းဖမ်းဆီးထားပါတယ်။ဒီလူရမျိုးနောင်ကျင်သွားအောင်ဆိုပြီးစေတံပေးတာကိုပြန်သုံးနိုင်ဖို့ဥပဒေပြင်ရမယ်လို့တောင်းဝန်ကြီးချုပ်ဘီနာလီယီလ်ဒရင်းကဆုံးနေပါတယ်။တရမဲ့စောက်ကြံနေအာနာသိမ်းမှုဟာချက်ချင်းကြာဆုံးသွားတာကိုထောက်ရင်တော့နောင်ထပ်ပြီးဒါမျိုးဖြစ်လာဖို့ဆိုတာကအများကြီးအလံဝေသွားမှာပါ။စောက်ကြံနေကကြိုးပမ်းမှုမှာအနာသိန်းခေါင်းဆောင်တွေဟာစစ်တပ်အတွင်းမှာရောနိုင်ငံရေးနဲ့ပြည်သူလူထုအဆိုင်အဝိုင်းမှာပါထောက်ခံမှုကြဲကြဲပြတ်ပြတ်မရရှိခဲ့ကြပါဘူး။အဒိုဂန်ကိုဝေဖန်သူတွေကတောင်မှတူရကီမှာစစ်တပ်အနာသိန်းများများလာပြီဆိုပြီးဒီဟာကိုဆုတ်ချခဲ့ကြပါတယ်။ထိတ်တန့်ဗိုလ်ချုပ်ကြီးတွေတပ်မှုကြီးတွေကလည်းလက်မခံခဲ့ကြပါဘူး။အဖမ်းခံရတဲ့စစ်သားတချို့ကသူတို့ဟာစီးရေးလှုပ်ရှားမှုတစ်ခုခုရှိတယ်လို့ထင်ခဲ့ပြီးသမ္မတထောက်ခံတဲ့သူတွေနဲ့ရင်ဆိုင်တူတော်မှာအနာသိန်းနာပါလားလို့သိခဲ့ရပါသေးတယ်။လန်ဒန်ချန်နယ်ဟောက်စ်ကျွမ်းကျင်သူအဖွဲ့ကဖာဒီဟာကူရာကတော့ဒီအာနာသိမ်းမှုဟာမစခင်ကပဲပြိုကွဲသွားခဲ့တာလို့သုံးသပ်ပါတယ်။ကျန်းစီသူတွေဟာပါလီမန်၊သမ္မတနဲ့ဝန်ကြီးချုပ်တို့ရဲ့အင်တွေစစ်ထနာချုပ်တွေကိုဥတီခဲ့ကြပြီးဘော့စဖော့ရပ်စ်ရဲ့လက်ကြောက်ကိုဖျက်ထိုးထားတဲ့တရားတွေနဲ့အက်ထရက်လေစစ်ကိုပိတ်ထားခဲ့ကြပါတယ်။နိုင်ငံပိုင်အသံလွှင့်ဌာနကိုလည်းခိတ္တဆိမ့်ပိုက်ခဲ့ကြပါတယ်။ဒါပေမဲ့လည်းပုဂ္ဂလိကအသံလွှင့်ဌာနတွေတခြားဆက်သွယ်ရေးစနစ်တွေကိုပိတ်ဖို့ပြက်ကွက်ခဲ့ကြပါတယ်။ဒါကြောင့်လဲသမ္မတအာဒူဂန်ဟာစုထောက်ခံတဲ့ပြည်သူလူထုကိုဆက်သွယ်ပြီးညွန်ကြွက်တွေပေးနိုင်ခဲ့ပါတယ်။ကျန်းစီသူတွေအဓိကအားနည်းချက်နှစ်ချက်ကတော့နံပါတ်1ဘာမှမလုပ်ခင်အစိုးရအကြီးအကဲကိုဖမ်းဒါမှမဟုတ်ကုမ္ပဏီကရမှာသူတို့မလုပ်ခဲ့ဘူး။နံပါတ်2တင့်ကားရဟရင်ဂျက်လျင်စတာတွေဝင်မဆွတ်နိုင်အောင်လုပ်ဖို့သူတို့ပြက်ကွက်ခဲ့တယ်လို့စစ်မဟာဗျူဟာကျွမ်းကျင်သူအက်ဒဝတ်လူထဝက်က Foreign Policy Magazine မှာရေးသားသုံးသပ်ထားပါတယ်။အဲအခုတော့သမ္မတအာရုဂန်ဟာတူရကီနိုင်ငံကိုသူ့စိတ်တိုင်းကျဖော်ဆောင်ခွင့်ရရှိသွားပြီဖြစ်ပါတယ်ခင်ဗျာ။